Indo-Pacific data punjoye season ni tu American pihausu ka dollar 68 billion jo taman yini nyounan twa melu American dutamara Mike Pence ka Asia Pacific siboyi pubaw sawyet mu APEC thaitee siwe pwe ma pyo cha lai ba de apye song ko ko saw win lai ga suzi tin pya ma ba shin
American pihausu ne tyou nai ngan cha kong twaye sit pwe phit paw ni da chaung phike na tadin ba combine ga Papua New Guinea nai ngan ma jin pa ga de Asia Pacific siboyi pubaw sawyet mu APEC thaitee siwe pwe ha တဘော တူ ညီ ချက် တစ် စုံ တရာ မရ ပဲ ပြီး ဆုံး သွား ခဲ့ ပါ တယ် အခု လို့ တဘော တူ ညီ ချက် မရ တာ ဟာ နှစ် ပေါင်း 30 နီး ပါး ကြာ ညက် လာ ပြီ ဖြစ် တဲ့ APEC အဖွဲ့ ရဲ့ တမိုင်း မှာ ဒါ ပထမ ဆုံး အကြိမ် ဖြစ် ပါ တယ် ညီ လာက အတွင်း ကမ္ဘာ စီးပွား ရေး အ ခြေ စုံ နှစ် နိုင်ငံ ဖြစ် ကြ တဲ့ အမေရိကန် နဲ့ တရုတ် တို့ အကြား အပြတ် မှု တွေ ရှိ နေ တာ ကို လည်း သိသာ ထင် ရှား စွာ တွေ့ မြင် ခဲ့ ရ ပါ တယ် တရုတ် သမ္မတ ရှီ ဂျင်ဖင် က 8000 အာရှ ဒေတာ နဲ့ ကြံ တဲ့ ကမ္ဘာ ဒေတာ တွေ ကို လမ်းပန်း ဆက်သွယ် ရေး အရာ ချိတ်ဆက် ပေး ပြီး ဖွံ့ဖြိုး မှု တွေ ကို ဖော်ဆောင် ပေး နိုင် မယ် ဆို တဲ့ One Belt One Road ရောင်းဝန်း တစ် ခု လမ်းကြောင်း တစ် ခု လို့ ခေါ် တဲ့ ခေတ်သစ် ပိုလာမ စီမံကိန်း အကြောင်း အလေးပေး ပြော ကြား ခဲ့ သလို ပဲ ညီလာခံကို သမ္မတ ဒေါ်နယ် ထရမ့် ကိုစား တက်လာ တဲ့ အမေရိကန် ဒုသမ္မတ မိုက် ပန့်စ် က လည်း အမေရိကန် ရဲ့ စီးပွားရေး အောင်မြင် မှု နဲ့ ဒေတာ တွင်း အမေရိကန် ရဲ့ ယင်း မြုံနှံ မှု တွေ အကြောင်း ကို အလေးပေး ပြော ကြား ခဲ့ ပါတယ်
An American growth, as I said, is driving global prosperity right here in the Indo-Pacific. Over the past 2 years, American businesses have announced more than 50
American ရဲ့ စီးပွားရေး အောင်မြင် မှု တွေက Indo-Pacific data အပါအဝင် ကမ္ဘာလုံးရဲ့ စီးပွားရေး ကောင်းမွန်လာဖို့ မြင့်တင် ပေးနေပါတယ် လွန်ခဲ့တဲ့ 2 နှစ်လောက် အတွင်း American စီးပွားရေး ကုမ္ပဏီ တွေက ဒေါ်လာ 68 ဘီလီယံ ကျော် တန်ဖိုး ရှိတဲ့ စီမံကိန်းပေါင်း 1500 ကျော် လုပ်ဆောင်မဲ့ အကြောင်း ကြေညာခဲ့ပြီ ဖြစ်ပါတယ် Indo-Pacific data မှာ American ရဲ့ ယင်းနှိမ့်ညွှန်နှံမှု စုစုပေါင်း ဟာ ဒေါ်လာ 1.4 ထရီလီယံ ရှိနေပါပြီ ဒါဟာ တရုတ် ဂျပန် တောင်ကိုရီးယား 3 နိုင်ငံပေါင်း ရဲ့ ယင်းနှိမ့်ညွှန်နှံမှု တက်တောင် ပိုပါသေးတယ် ဒီ ဒေတာ မှာ အမေရိကန် ရဲ့ ယင်းနှိမ့်ညွှန်နှံမှု တွေ ဟာ ထပ်တိုးဖို့ ပဲ ရှိ ပါတယ်
ဒါပြင် အမေရိကန် ပြည်ထောင်စု အနေ နဲ့ ဒေတာ တွင်း မှာ နည်းပညာ ပိုင်း ဆိုင်ရာ ကဏ္ဍ မှာ လည်း ယင်းနှိမ့်ညွှန်နှံ သွားမယ် အကြောင်း ကို ဒုသမ္မတ Mike Pence က ထည့်သွင်း ပြော ကြား ခဲ့ ပါတယ်
And America is taking action to spur greater investment in digital connectivity especially this week we created the US ASEAN
အမေရိကန် ပြည်ထောင်စု ဟာ ဒေတာ တွင်း မှာ digital နည်းပညာ ပိုင်း ကဏ္ဍ မှာ ယင်းနှိမ့်ညွှန်နှံမှု တွေ ရှိ လာ အောင် လည်း စူးစမ်း ဆောင်ရွက် ပေး နေ ပါတယ် ဒါကြောင့် အရှေ့တောင် အာရှ နိုင်ငံ တွေ မှာ cyber နည်းပညာ နဲ့ စီးပွားရေး ဖွံ့ဖြိုး တိုးတက် လာ အောင် ASEAN Smart City Partnership ကို စတင် အခောင်း အထည် ဖော်မဲ့ အကြောင်း လဲ ကျွန်တော်တို့ ဒီ သတင်း ပတ် ထဲ မှာ ပဲ စတင် ကြေညာ လိုက် ပြီ ဖြစ် ပါတယ် ဒီ စီမံကိန်း အရ American စီးပွားရေး ကုမ္ပဏီ တွေ အနေ နဲ့ ဒေတာ တွင်း မှာ လိုအပ် နေတဲ့ digital နည်းပညာ ကဏ္ဍ မှာ ယင်းနှိမ့်ညွှန်နှံ နိုင် မှာ ဖြစ် ပါတယ် လွတ်လပ် ပွင့်လင်း တဲ့ Indo-Pacific ဒေတာ ဟာ လွတ်လပ် ပွင့်လင်း တဲ့ internet ရှိ စေရ မယ် ဆို တဲ့ ကျွန်တော်တို့ ရဲ့ တန်တိထံ ကို ထပ်လောင်း အတည်ပြု ပြော ကြား လို့ ပါတယ်
ASEAN Smart City Partnership အစီအစဉ် ဟာ ဒေတာ တွင်း က မြို့ ကြီး တွေ မှာ digital နည်းပညာ နဲ့ ဆိုင် တဲ့ electronic transaction လို့ လုပ်ငန်းတွေ ကို လွယ်ကူ မြန်ဆန် အောင် electronic နည်းပညာ ကို အသုံး ပြု တာ အပါအဝင် အခြေခံ အဆောက်အအုံ ကဏ္ဍ တွေ မှာ ယင်းနှိမ့်ညွှန်နှံ မှာ ဖြစ် ပါတယ် ဒါကြောင့် ASEAN အဖွဲ့ဝင် တစ် နိုင်ငံ ဖြစ် တဲ့ မြန်မာ နိုင်ငံ က ရန်ကုန် မန္တလေး နဲ့ နေပြည်တော် စတဲ့ မြို့ ကြီး တွေ မှာ အဲ့ဒီ နည်းပညာ ကဏ္ဍ တွေ မှာ ယင်းနှိမ့်ညွှန်နှံ တာ ကူညီ လှုပ်ဆောင် ပေး တာ တွေ ပါဝင် မှာ ဖြစ် ပါတယ် တရုတ် နိုင်ငံ က တစ်ဖက် မှာ ခေတ်သစ် ပိုလာမ စီမံကိန်းကြီး ချမှတ် အကောင့် ထဲ ဖော်တာ အပါအဝင် ဒေတာ တွင်း မှာ ဩဇာ လွှမ်းမိုး မှု ကြီး ထွား လာ နေ ပေမဲ့ လည်း ပထဝီ အနေ အထား အရ အရှေ့တောင် အာရှ နဲ့ ထိစပ် မှု မရှိ တဲ့ အမေရိကန် က တရုတ် တို့ နဲ့ ရှင် ပြိုင် မှု အခက် အခဲ ရှိ နေ တာ ပါ ဒါကြောင့် အမေရိကန် က သူ့ ဘက် က အားသာ တဲ့ နည်း ပညာ ပိုင်း ကဏ္ဍ မှာ ယင်းနှိမ့်ညွှန်နှံ မှု တွေ ကို လှုပ် ဆောင် လာ တာ ဖြစ် တယ် လို့ American ASEAN စီးပွားရေး ကောင်စီ က ပြော ရေး ဆိုခွင့် ရှိ သူ ကို လာ ဖုံး မြင့် က တုံ့သက် ပါတယ်
American မှာ အားသာ တာ technology American digital economy digital infrastructure dario american bike night ne through the innovative technology ma toba ma number 1 ero any innovative technology pyaung lai la de kit snit ne di di shin mi lo phin myo to det sai nai ne lo bya lo at ni ye lamara hard infrastructure de ma hope he soft infrastructure phit de digital infrastructure ma ara o american a win mi lo equal la ko phit nai ne so da o တို့တည်တယ်တည်ရတဲ့အတွက်လည်းအရေးဥစားကိုတို့ကအသုံးပြုပြီးတော့ဟို secure ဖြစ်အောင် cyber security ဘက်မှာဘယ်လိုမျိုးတော့ထောက်ပံ့မှုလုပ်မလဲဒီလမ်းလမ်းဓာတ်ကြီးဒီအဆောက်အဦတွေလောက်တဲ့အခါမှာလည်းဒီ digital နဲ့တွဲပြီးတော့ sustainable ဖြစ်တဲ့နည်းလမ်းမျိုးကိုတောင်းနိုင်မလဲ smart နည်းလမ်းမျိုးကိုတောင်းနိုင်မလဲအဲ့ဒါတွေကိုဆက်စဉ်းစားပြီးတော့တရုတ်ရဲ့မသိနိုင်နဲ့ပေါ့ဗျာတရုတ်ကသိပြီးတော့အားမတတဲ့ခါမှာ American ကဒီ quota ကိုဝင်ဖြည့်ရလို့ကျွန်တော်တို့ကမြင်တယ်
သမရထွတ်အစိုးရဟာအရင်သမရဘာရက်ဘာမအစိုးရဒုံကလောက်အရှိတောင်အာရှတိုက်အပေါ်အလေးပေးအာရုံစိုက်လှုပ်ဆောင်မှုမရှိလာပေမဲ့အခုချိန်မှာ Indo-Pacific နဲ့အရှိတောင်အာရှဒေသဘက်ကိုအာရုံပြန်ဆိုက်လာတာကြောင့်စင်ကာပူမှာကျင်းပခဲ့တဲ့ ASEAN ထိပ်သီးဆွေးနွေးပွဲပြင်ပမှာ အာဆီယံစီးပွားရေးအကြံပေးကောင်စီကဥဆောင်ပြုလုပ်တဲ့အခမ်းအနားမှာနိုဝင်ဘာလ12ရက်နေ့ကပြောကြားခဲ့တဲ့မိန့်ခွန်းအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့ဖိတ်ခေါ်သွားတာနဲ့လည်းတိုက်ဆိုင်နေတာပါအမေရိကန်ကစီးပွားရေးကုမ္ပဏီတွေဟာမြန်မာနိုင်ငံအပေါ်အဆင့်တစ်ဆိုင်စိတ်ဝင်စားမှုရှိခဲ့ကြတဲ့အကြောင်းကိုကုလားဖုံးမြင့်ကဆက်ပြောပါတယ
်ကျွန်တော်တို့American ASEAN CY ကောင်စီရောကျွန်တော်တို့ကိုစားပြုတဲ့ကုမ္ပဏီတွေကရောဒီမြန်မာနိုင်ငံစပြီးတော့ပွင့်လင်းခဲ့ရမြန်မာနိုင်ငံဟိုအဲစိတ်လက်စိတ်ဝင်စားခဲ့တယ်ပြီးတော့မြန်မာနိုင်ငံအပေါ်မှာလည်းမျှော်လင့်ချက်တွေရောယုံကြည်ချက်တွေရောများစွာထားခဲ့ဆိုတော့ပြည်ပဲလောလောဆယ်မှာအခုဒီဒေါ်လန်စုကြည် ASEAN CY မှာပြောသွားတဲ့မိန့်ခွန်းကိုကျွန်တော်တို့ဝမ်းသာရရဆိုအကျိုးဆိုပါတယ
် American ပြည်ထောင်စုရဲ့ယင်းနှိမ့်မြုံနံမဲ့အစီအစဉ်တွေကပုံမကောက်မှန်ပြီးတရုတ်လိုကမ္ဘာနဲ့ပတ်ပြီးလေပင်းညစ်မဲ့စီမံကိန်းမျိုးမဟုတ်တဲ့အကြောင်းအမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြောပါတယ်စင်ကာပူနိုင်ငံကအာဆီယံထိပ်သီး CEO ဝယ်ပြင်ပမှာဒေါက်ဆန်းစုကြည်နဲ့တီးခြားတွေ့ဆုံစဉ်ကလည်းမြန်မာနိုင်ငံအနေနဲ့တရုတ်ရဲ့အကျိုးတွေပြည့်မသွားမိစေဖို့ဒုသမ္မတမိုက်ပန့်စ်ကသတိပေးပြောကြားခဲ့တယ်လို့အမေရိကန်သတင်းမီဒီယာတွေမှာရေးသားကြပါတယ်ခင်ဗျာ
ကိုဆောင်ဝင်းလှိုင်ပြောပြသွားတာပါ